Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြော်ဝါရှင်တန်ဒီစီကနေ VOA American အတိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ4ရက်တောက်ကြနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:20နာရီအထိဒိုင်းတိုမီတာ1925/30နဲ့လိုင်းလာမီတာပြ90ဒုက္ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမအောင်လာပါဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရတဲ့အတွက်ပြီးခဲ့တဲ့တစ်ပတ်ကကြာတဲ့ Thanksgiving ကျေးဇူးတော်နေ့အားလည်းရမှာစုဝေးတွေ့ဆုံတာမျိုးမလုပ်ဖို့ကျမတွေတာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူးအဲ့ဒီကလအတွင်လူတွေချီးထွက်ခဲ့ကြတဲ့လေဆိပ်တွေနဲ့အဝေးပြေးလမ်းမကြီးတွေပေါ်ကဒေတာအချက်အလက်တွေကို AP သတင်းဌာနကရရှိခဲ့တာပါစနစ်အားလိုက်ရတဲ့ဆိုင်ရင်ဒီနေ့ခီးထွက်တဲ့အမေရိကန်တွေအနှဲငယ်လောက်ပဲကြာဆင်းသွားတာကိုကြည့်ရင်ကျမရဲ့တာဝန်ရှိသူတွေရဲ့ပန်ကြားချက်ကိုလစ်လျူရှုခဲ့တာအထင်ရှားတွေ့မြင်နိုင်ပါတယ်။ဒီလို့ရကြောင့်မကြာခင်ကြောက်ရောက်မဲ့ Christmas နဲ့နှစ်သစ်ကူအားလိုက်ရရသည်မတိုင်ခင်မှာပဲအမေရိကန်နိုင်ငံတော်ပုတ်ကူးဆက်မှုတွေရောဆေးရုံရောက်လာသူတွေပါစံချိန်တင်နေတဲ့လာနေပါတယ်။ဒီရောဂါနဲ့တေဆုံးသူကလည်းကြာတာပြင်းနေမှာ3,100အထိရောက်ခဲ့တယ်လို့ပြီးခဲ့တဲ့ຫນွေဦးရာသီနောက်ပိုင်းတရက်ထဲတေဆုံးသူစံချိန်တင်အများဆုံးလည်းဖြစ်ပါတယ်။American John Hopkins တက္ကသိုလ်စစ်သားအရအမေရိကန်မှာပုဂ္ဂိုလ်ခံရသူ14သန်းကျော်နဲ့တိတ်ဆုံသူက28,000ကျော်ရှိပါတယ်။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြီးခဲ့တဲ့24နာရီအတွင်းပုဂ္ဂိုလ်သူ629ယောက်တိုးလာပါတယ်။ဒီထဲကလူပေါင်း600ကပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထူးက90ရာလူထူထပ်တဲ့ဆိုးမြူတဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်။တောင်ကိုရီးယားမှာဒီနှစ်အစောပိုင်းကတည်းကကရောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တဲ့အော်တိုဘောလာနောက်ပိုင်းပိုကူးဆက်မှုပြန်တိုးလာတာပါ။အမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတစ်လလောက်ထိပိုကူးဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နာရီအတွင်းပိုးသွေ့သူက3,600ကျော်ရှိပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကိုစီးပွားရေးအရာလာရောက်မဲ့တောင်ကိုရီးယားနိုင်ငံသားတချို့ကရောဂါထိန်းချုပ်ရေးအတွက်ဆလဲရက်ကြမဖြစ်မနေတိကျခွဲနေစရာမလိုတော့ဘူးလို့ဆိုမျိုးတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါရယ်။ဇန်နဝါရီလတရနေ့ကစပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်မှာဗီယက်နမ်ကိုရက်တိုလာရောက်တဲ့စီးပွားရေးသမားတွေကိုတော့ခွင့်ပြုထားကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါရယ်။ဗီယက်နမ်ဘက်ကတော့ဒီသတင်းကိုအတိမပြုသေးပါဘူး။တောင်ကိုရီးယားနိုင်ငံဘက်ကလည်းတရုတ်ဂျပန်အာရဗ်စောဘာမြပြည်တော်စု UAE စင်ကာပူနဲ့အင်ဒိုနီးရှားကရက်တိုလာရောက်မဲ့စီးပွားရေးသမားတွေဆယ်လေးရက်ကြာတိချခွဲနေကြမလို့တော့ဘူးလို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရက်ကိုကုလသမဂ္ဂမှကြာတာပြင်းနေကစတင်ကျင်းပနေပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကာယရောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခံဥက္ကဋ္ဌကအစည်းအဝေးဖွင့်ပွဲမှာတိုက်တွန်းတော်ပါတယ်
။ This hall is where nations come together, where they unite. This August body, the General Assembly, is the voice.
ဒီကမ္ဘာကြီးဟာနိုင်ငံပေါင်းစုံရဲ့စည်းလုံးညီညွတ်မှုတွေပေါ်ထွန်းရာနေရာဖြစ်ပါတယ်။အထွေထွေညီလာခံဟာလူသားမျိုးနွယ်တွေရဲ့အတန်းစိတ်ဆန္ဒနဲ့အကောင်အကျိုးခွဲခြားသိမြင်စိတ်တွေပေါ်ထွန်းရာနေရာလည်းဖြစ်ပါတယ်။ဒီကနေ့တက္ကပါလုံးရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်ကိုဘယ်လိုဦးဆောင်လုပ်ကိုင်မလဲဆိုတာတက္ကပါလုံးကစောင့်ကြည့်နေပါတယ်။ဒီအချက်အသေးကြီးကိုကန့်တွဲဖြည့်ရှင်းတဲ့အပေါ်မှာမူတည်ပြီးတော့ကုလသမဂ္ဂအပေါ်ယုံကြည်ချက်တွေပြန်ပြီးတော့ဆောင်ကျင်းလာနိုင်ပါလိမ့်မယ်လို့ညီလာခံဥက္ကဋ္ဌဗော်လ်ကန်ဘုစကဲကပြောပါတယ်။ကာယရောဂါကြောင့်လူလူကြမာရေးကိုသာမကစီးပွားရေးနဲ့လူမှုအဖွံ့ဖြိုးမှုအပေါ်မှာပါကြီးမားတဲ့တရားမှုတွေရှိခဲ့တယ်လို့လည်းညီလာခံဥက္ကဋ္ဌကပြောပါတယ်။ကာယရောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမားလာတယ်လို့ဆင်းရဲတဲ့အတိုင်းပြည်မှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလဖြစ်တယ်လို့လည်းညီလာခံဥက္ကဋ္ဌဗိုလ်ကဲကပြောပါတယ်။ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းကာယရောဂါတိုက်ဖျက်ရေးနိုင်ငံဆောင်ပူးပေါင်းလုပ်ကိုင်ဖို့တိုက်တွန်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာယရောဂါထိန်းချုပ်ရေးဆိုင်ရာလမ်းညွှန်ချက်ကိုမလိုက်နာတဲ့နိုင်ငံတချို့ကိုလည်းဝေဖန်ခဲ့တာပါ။ရုရှားနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုအခမဲ့ကြေကြေပြန့်ပြန့်ထိုးနှံပေးမဲ့အစိုးရရဲ့အစီအစဉ်စတင်လိုက်ချိန်မှာပဲကျောင်းဆရာဆရာမတွေကိုဒီဇင်ဘာ3ရက်နေ့မှာအရင်ဆုံးထိုးပေးခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမေအားနိုင်ငံတော်ကကျောင်းဆရာဆရာမတွေကိုကာကွယ်ဆေးအရင်ထိုးပေးပြီးရင်တရုတ်မီဒီယာနဲ့လူမှုရေးလုပ်သားတွေကိုရှေ့တင်မှာမှထိုးပေးမှာပါ။လာမယ့်ရက်ပိုင်းတွေအတွင်းကာကွယ်ဆေးအလုံးကြီးနှစ်တန်းအထိထိုးလုပ်နိုင်လိမ့်မယ်လို့သမ္မတပူတင်ကပြောပါတယ်။မော်စကိုဒေတာထဲကဒိုမိုဒီဒိုဗိုမျိုးကဆေးရုံတစ်ခုကဆရာဝန်တရားကျော်တို့နှစ်ကြိမ်ထိုးခံထားပြီဖြစ်တဲ့ဒီကာကွယ်ဆေးဟာဆရာမတွေတက်တာမကအများပြည်သူအတွက်ပါရနိုင်ပြီလို့ပြောပါရယ် ရုရှားထုတ် COVID-19 ရောဂါကာကွယ်ဆေးနှမျိုးထဲကတခုဖြစ်တဲ့ Sputnik V ဆေးကိုလူတွေနဲ့ဆက်သနေတာအဆုံးမသတ်ရသေးပေမဲ့လည်းပြည်ရင်းမှာတော့အသုံးပြုခွင့်ရထားတာပ
ါ။ The American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.31 kHz 6833ည 5.32 kHz 6303ညဖိုင်ဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်လိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေတော့ကြာနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပြီးတော့မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာရှိတဲ့ရွှေညာဒုက္ခသည်တချို့ကိုဗာစညာကျုံးကိုဒီနေ့စတင်ပို့ဆောင်နေဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုအဲ့ဒီကျုံးကိုပို့မဲ့အစီအစဉ်ကိုရပ်တန့်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေမဲ့လဲဘင်္ဂလားဒေ့ရှ်အစိုးရကဒီနေ့မှစတင်ပို့ဆောင်လိုက်တာဖြစ်ပါတယ်။ Caucasus ဘဇားဒေသမှာရှိတဲ့ရွှေညာဒုက္ခသည်တွေကလူဦးရေ1600ကျော်ကိုတင်ဆောင်ထားတဲ့ဘင်္ဂလားဒေ့ရှ်ရဲ့သင်္ဘော9ဆင်းဟာဗစညာကျုံးကိုဒီနေ့မနက်ပိုင်းကထွက်ခွာပြီးနေ့လယ်ပိုင်းမှာရောက်သွားပါပြီ။ဒုက္ခသည်တွေအတွက်အစားအစာတွေနဲ့တခြားလိုအပ်တဲ့အရာတွေကိုတင်ထားတဲ့နောက်ထပ်သင်္ဘော20လဲပါပါတယ်။ဒါပြင်နောက်ထပ်ဒုက္ခသည်ထောင်ပေါင်းများစွာကိုလည်းလာမယ့်ရက်ပိုင်းတွေအတွင်းမှာဗစညာကျုံးကိုပို့ဆောင်ဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတူကပြောရေးကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကတော့ဘယ်ဒုက္ခသည်တူတယောက်ကိုမှအဲ့ကျုံးကိုအတင်းပြတ်ရှင်းပြောင်းခိုင်းတာမဟုတ်ဘူးလို့ပြောပါတယ်။သူတို့ဆန္ဒလျောက်သွားဖို့သဘောတူတဲ့သူတွေကိုပဲအဲ့ဒီကိုပို့ဆောင်ပေးတာဖြစ်ပြီး Caucasus ဘဇားဒေသကလူတွေပြည့်ကျက်နေတဲ့ဒုက္ခသည်စခန်းတွေမှာဆိုရင်သူတို့ဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ဗစညာကျုံးမှာတော့သူတို့အနေနဲ့တရားပေါက်ပို့ပြီးတော့အဆင်ပြေမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအက်ဒူမိုမန်ကပြောပါတယ်။လူခွင့်ရေးအဖွဲ့တော်များများကတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီအစည်းအဝေးကိုရပ်တန့်ဖို့နဲ့ဒီကျုံးအနေနဲ့ဒုက္ခသည်တွေကိုလက်ခံနိုင်စွာရှိမရှိဆိုတာကိုစုံစမ်းဖို့တရားလွတ်လပ်တဲ့ကြွမ်းကျင်တဲ့အဖွဲ့တစ်ခုကိုစီလုပ်ဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာတနက်သမားတွေရဲ့ဖမ်းဆီးခံလာရတဲ့ထိုင်းဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူရဲ့အမှုနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့ဖြေရှင်းသင့်တယ်လို့သူရဲ့အမဖြစ်သူကဒီနေ့မှတောင်းဆိုလိုက်ပါတယ်။သူကိုဖမ်းဆီးခေါ်ဆောင်သွားတာ6လပြည့်အထိမ်းအမှတ်ဖြစ်လို့တဲ့ဝပြုစုတောင်းပွဲတွင်အဲ့လိုတောင်းဆိုလိုက်တာဖြစ်ပြီးတော့လူခွင့်ရေးအဖွဲ့တွေကတော့သူ့ကိုတနင်္သမားတွေကဖမ်းဆီးသွားတာဖြစ်တယ်လို့ပြောပါတယ်။အခုလိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်သွားတာကိုသတိထားမိခြင်းမရှိဘူးလို့ကမ္ဘောဒီးယားရဲတပ်ဖွဲ့ကတော့အရင်ကပြောပါတယ်။ဘသူကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာကိုသူ့အနေနဲ့မသိကြောင်းဒါပေမဲ့ဒီကိစ္စအမှန်တိုင်းပေါ်ပေါက်နိုင်ဖို့အတွက်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံမှာရှိတဲ့အာရဗိုင်းတွေရဲ့တာဝန်သားဖြစ်တယ်လို့ဝါချလမ်နဲ့အမဖြစ်သူကဒီနေ့ဝပြုစုတောင်းပွဲအခမ်းအနားအပြီးမှာပြောပါတယ်။ဝါချလမ်နဲ့သူနဲ့ဖုန်းပြောနေတော့မှဖမ်းဆီးသွားတာဖြစ်တယ်လို့သူ့အမကပြောပါတယ်။သူ့ရဲ့မောင်ဖြစ်သူကိုပြန်တွေ့ဖို့ဆက်ပြီးတော့မျှော်လင့်ထားကြောင်းဒါပေမဲ့လည်းနှစ်နိုင်ငံစလုံးမှာရှိတဲ့အာဏာပိုင်တွေရဲ့တုံ့ပြန်မှုကတော့မလုံလောက်ဘူးလို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ။ဟွာဝေးကုမ္ပဏီရဲ့ဗဏ္ဍာရေးဆိုင်ရာကြီးကဲမောင်မောင်ကျူးအပေါ်မှာပြည်မှုဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့သူရဲ့ရှေ့နေနေတဲ့အမေရိကန်အစိုးရရှေ့နေနေသဘောတူညီမှုတစ်ခုရဖို့ဆွေးနွေးနေကြတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နီးစပ်သူတူကပြောပါတယ်။ဒါဟာအမေရိကန်တရုတ်ကနေဒါနိုင်ငံကြားဆက်ဆံရေးကိုတင်းမာစေခဲ့တဲ့ဒီမှုနဲ့ပတ်သက်ပြီးတော့အဆုံးသတ်လာနိုင်ဖွယ်ရှိတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။မောင်မောင်ကျိုးရဲ့ရှေ့နေနေတဲ့အမေရိကန်တရားရေးဌာနတာဝန်ရှိသူတွေကြားဆွေးနွေးမှုတွေဟာပြီးခဲ့တဲ့တစ်လလောက်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာလုပ်ခဲ့ကြတာဖြစ်တယ်လို့ဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါမဲ့လည်းဘယ်လိုသဘောတူညီမှုကိုလုပ်ဖို့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရယ်။မောင်မောင်ကျိုးကိုကနေဒါနိုင်ငံမှာ2018ခုနှစ်ဒီဇင်ဘာလကအမေရိကန်ရဲ့ဖမ်းဝရမ်းနဲ့ဖမ်းဆီးခဲ့တာဖြစ်ပါရယ်။သူမကိုဘန်ငွေကြေးလိမ်လည်မှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါရယ်။အမေရိကန်ကအီရန်ပေါ်တန်ခတ်ပိတ်ဆို့ထားတာကိုဟော်ဝေးကုမ္ပဏီအနေနဲ့ချိုးဖောက်တယ်ဆိုပြီးတော့သူမကိုဖမ်းဆီးတရားဆွဲခဲ့တာပါ။ဒါမဲ့မောင်မောင်ကျိုးကတော့သူမအနေနဲ့တစုံတရာအမားရွင့်လုပ်ထားတယ်လို့မထင်တဲ့အတွက်သူအနေနဲ့ဝန်ခံဖို့အတွက်တွန်းဆုံနေတာဖြစ်တယ်လို့လည်းအဆိုပါပုဂ္ဂိုလ်ကပြောပါတယ်။ဒါပြင်ဒီနေ့မှနောက်ထပ်ဆွေးနွေးမှုတွေလုပ်သွားဖို့မျှော်လင့်ရတယ်လို့လည်းပြောပါတယ်ခင်ဗျာ။ကမ္ဘာဂီတသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံပေါင်း198နိုင်ငံကဂီတပညာရှင်တယောက်စီပါဝင်တဲ့ကမ္ဘာတန်ဆုံတီးဝိုင်းတစ်ခုကိုဖွဲ့စည်းတည်ထောင်လိုက်ပါတယ်။ထူးခြားတဲ့ဂီတတေးသချင်းတွေကိုဖန်တီးနိုင်ဖို့နဲ့လူတွေအနေနဲ့အတူတကွပေါင်းစည်းနိုင်ဖို့အတွက်ခန္ဓာကိုယ်ပိုင်းဆိုင်ရာနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာပိုင်းခြားထားတဲ့အတားအဆီးတွေကိုဘလို့ကြော်လောင်းနိုင်မလဲဆိုတာကိုနမူနာအဖြစ်နဲ့တာရကပြနိုင်ဖို့မျှော်လင့်ပြီးတော့ဖွဲ့စည်းလိုက်တာဖြစ်ပါတယ် The Art Orchestra လို့အမည်ပေးထားတဲ့ဒီတန်းဆုံး T1 ရဲ့တည်ဆင်းခြင်းဖြစ်တဲ့ Together is Beautiful ဆိုတဲ့သချင်းကိုတော့နေရာစုံမှာတီးကြသည့်အတန်းသွင်းပြီးတော့ပြန်ပေါင်းခဲ့တာပါဒီသချင်းနဲ့အတူပါဝင်တဲ့ဂီတပညာရှင်တချို့အကြောင်းဗတန်းရိုက်ကူးထားတဲ့ဗီဒီယိုကိုတောက်ကြနေမှာထုတ်ပြန်ဖို့ရှိပါတယ်ဒီတန်းဆုံး T1 မှာပါဝင်တဲ့ကင်မရွန်နိုင်ငံက Organic ကတော့ ဒီစီမံကိန်းဟာသုံးနေချခဲ့ပြီးဒီကမ္ဘာလုံးအထူးလက်တွဲလှုပ်ဆောင်ခဲ့ကြကြောင်းပြောပါတယ
်။ I have a very imaginative mind, so the way I see the project is, you know, sort of like a whole
ဒီမှာမှာစိတ်ကူးရဆန်တဲ့အတွေ့အကြုံရှိပါတယ်။ဒီမှာကတော့ဒီစီမံကိန်းကြီးမှာကမ္ဘာပေါ်ကနိုင်ငံတိုင်းပါဝင်ပြီးတော့ဒီနိုင်ငံတွေရဲ့လူတွေယဉ်ကျေးမှုတွေပါဝင်တဲ့အတွက်ဒါကကမ္ဘာကြီးတစ်ခုလုံးလက်တွဲလိုက်ဒါလို့မြင်နေဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့2019မေလမှာတော့ဒီတန်ဆုံတီဝိုင်းအဖွဲ့ဝင်198ယောက်ထဲက58ယောက်ဟာတချင်းအတွက်အခြေခံလုပ်တွေကိုလုပ်နိုင်ဖို့ဗြိတိန်နိုင်ငံလန်ဒန်မြို့က Aero Studio မှာတွေ့ဆုံခဲ့ကြပါတယ်။ဒီစီမံကိန်းတစ်ခုလုံးကိုတော့ Baptist ဆုရတီးရေးဆရာ George Renton ကကြီးကြပ်တာဖြစ်ပေမဲ့ဂီတပညာရှင်အတော်များများကသူ့ရဲ့တန်ဆင်တဲ့ဂီတပုံစံတွေပေါ်မှာအခြေခံပြီးတော့သူတို့တိုင်းပြည်ရဲ့ရိုးရာဒူရီယာတွေကိုအသုံးပြုပြီးတော့ဖန်တီးခဲ့ကြတာပါ။ရူမေးနီးယားနိုင်ငံကဂီတပညာရှင် Michael Sotu ကတော့ဒီသချင်းကအခုချိန်မှာကဘာကြီးလိုအပ်နေတဲ့လူတိုင်းအရင်ထက်ပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အရာနဲ့အတိအကျဖြစ်တယ်လို့ခန်းစားရကြောင်းပြောပါရယ်ခင်ဗျာ။ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်ခင်ဗျာ။
ဒီခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဒေသခံတချို့သေဆုံးမှုနဲ့ဖမ်းဆီးခံရမှုတွေတာဝန်ရှိကြောင်းစွပ်စွဲချက်တွေကိုစစ်မတော်ဘက်ကငင်းဆန်လိုက်တဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ကကြောက်တော်မြို့နယ်သင်းမရွာသိမ်းနဲ့သင်းမကြီးရွာကရွာသားတွေကိုမလန့်သင်းမတို့ကဖမ်းဆီးမှုအပါဝင်အရသားတွေပေါ်မှာလူခွေးကြီးချိုးဖောက်မှုဖြစ်စဉ်ပေါင်း20ခုဖြေရှင်းပေးဖို့ဒေသခံထုတ်တော်ကူဆက်လက်ပြီးအမျိုးသားလူခွေးကြီးကော်မရှင်ကိုတိုင်ကြားခဲ့တာပါ။ဒီတန်ကြားချက်တွေနဲ့ပတ်သက်လို့အမျိုးသားလူခွေးရေးကော်မရှင်ကနေတဲ့ဆင့်ကာကွယ်ရေးဝန်ကြီးဌာနကိုစုံစမ်းမေးမြန်းကြောင်းကြားရမှာကာကွယ်ရေးဝန်ကြီးဌာနကဒီဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းစာနဲ့အကြောင်းပြခဲ့ကြောင်းကြောက်တော်မျိုးနဲ့ပြည်သူ့လူထုကိုဆက်လက်ဦးထွန်းဝင်းကပြောပါတယ
်လူခွေးရေးကော်မရှင်ကိုပို့လိုက်တဲ့စာကိုကျွန်တော်လက်ထက်ကအဖြေရောက်လာတာပေါ့ဆိုတော့အဲ့ဒီအဖြေလေးမှာကတော့ဒီလူခွေးရေးကော်မရှင်ကနေပြီးတော့မှဒီကာကွယ်ရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီတိုင်ကြားထားတဲ့ကိစ္စတွေကိုတစ်ခုချင်းသူလမ်းမေးတယ်လို့ကျွန်တော်သိရတယ်ပေါ့အဲ့ဒါတွေမှာတော့ဆိုတော့အဲ့ဒီဖြစ်တဲ့တစ်ခုချင်းကိုတက်ကဖြေထားတဲ့အဖြေတွေကိုသူတို့ကကျွန်တော်တို့ကိုဒီလိုဖြေပါတယ်ဆိုပြီးတော့မှဒီ retort ပြန်လုပ်တဲ့အဖြေတွေပေါ့ဗျာတက်ဖက်ကနေတော့ငင်းထားတာပေါ့လေဒီအောက်ချင်မှာဒီလိုဖြစ်ပေနေမဖြစ်ပါဘူးလို့ဟိုဒီလိုလွတ်ရက်တွေမရှိပါဘူးလို့ဒါဒီလိုပဲငင်းထားတာလေစိတ်ပါရတဲ့ပုံစံပေါ့
မလန်တုံးကသင်းမရွာသင်းနဲ့သင်းမကြီးကြီးရွာကဒေသခံတွေကိုဖမ်းဆီးထားတာမရှိကြောင်းဖေဖော်ဝါရီလအတွင်းကမုတ်တန်းပြင်ကြီးရွာနီးတဝိုက်မှာစစ်စင်ရေးဆောင်ရွက်ခဲ့တာမရှိတာကြောင့်အင်ဂျင်90မူလတန်းကျောင်းနဲ့ဘုံကြီးကျောင်းတွေပါပျက်စီးခဲ့တဲ့မီးလောင်မှုကသမတော်ရဲ့လက်ချက်မဟုတ်ကြောင်းငင်းဆန်ခဲ့တာဖြစ်ပါတယ်အဒရလကတရက်တပြင်ကြေးရွာကဆက်လာတဲ့စစ်ကြောင်းကိုကြောက်တော်9ရောက်ကိုင်းလမ်းပိုင်းမှာမိုင်းခွဲတိုက်ခိုက်ခံရပြီးနောက်ဆက်တွဲတိုက်ပွဲတွေတွင်ဘုံခုချင်းမှာပုံနေတဲ့ရွာသား9ဦးသေဆုံးမှုအုပ်ဖုတ်လုပ်ငန်းလုပ်နေသူ9ဦးဆံရရရှိမှုတွေပါဝင်ဆံရချက်မှာပါဝင်တဲ့ဆွဆွဲချက်တွေကိုတပ်မတော်ကကျူးလွန်ခြင်းမရှိကြောင်းကာကွယ်ရေးဝန်ကြီးဌာနကစုပ်ပြန်ခဲ့တယ်လို့လည်းအမျိုးသားလူခွင့်ရေးကော်မရှင်ကနေရခိုင်ပြည်နယ်ကစုပ်တုပ်ကိုယ်စားလှယ်တွေကိုအကြောင်းပြန်တဲ့စာထဲမှာဖော်ပြခဲ့တာပါရခိုင်ဒေသလူခွေးကြီးချိုးဖောက်ခံရမှုဆွဆွဲချက်တွေပေါ်မှာကာကွယ်ရေးဝန်ကြီးဌာနရဲ့သုတ်ပြန်ချက်နဲ့ပတ်သက်လို့ပုံမှန်သိရှိနိုင်ဖို့အမျိုးသားလူခွေးကြီးကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးဖုံးကျွယ်ကိုမေးမြန်းရမှာတော့အသေးစိတ်မသိကြောင်းပြောပါတယ်
ကျစ်တိုင်နေပြီမဟုတ်တော့အသေးစိတ်မသိဘူးကျွန်တော်တို့မှာတိုင်လာကထောင်ထဲချီရှိနေတာဟုတ်
ကျောက်တော်မြို့နယ်မှာသမ္မတော်နဲ့အေလက်နက်ကန်ဖွဲ့ကြားစီရီပြိပခအတွင်ဒေသခံတွေလူခွေးရေးချိုးပေါက်ခံရတဲ့အခြေအနေတွေကိုကျောက်တော်မြို့နယ်ကထုတ်တော်ကူစရဲလေးဦးဆောင်ပြီးမန္တလေးကစပြီးလူခွေးရေးကော်မရှင်ကိုတိုင်ကြားခဲ့ကြတာပါဒါပေမဲ့လည်းကော်မရှင်ကိုယ်တိုင်စစ်ဆေးတာမရှိဘဲသမ္မတော်ရဲ့တုတ်ပြန်ချက်ကိုသာပေးပို့လာတာဟာလက်ခံနိုင်စရာမရှိဘူးလို့တိုင်ကြားရမှာပါဝင်သူတူဖြစ်တဲ့ပြည်သူ့လှုပ်တော်ကူစရဲဦးထွန်းဝင်းကပြောပါတယ
်လူခွေးကော်မရှင်ကတော့ခြေထောက်ဆက်စားနေရတဲ့လူတွေကိုမင်းရတာတို့တာပါရဲလူပေါ်မှာပရိသတ်စုမှုတွေလုပ်ကြတော့မင်းရတာတော့ဘာလို့ပေါ့လေတခုခုလုပ်ကြတဲ့အနေနဲ့တော့တခုမှကျွန်တော်မသိသေးဘူးတစ်ခါတော့ကြားမေးပြီးတော့မှအခက်ကနေလိုက်တာမျိုးကိုသူသိနေတာပေါ့လားအားလည်းလည်းမရှိဘူး
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့တုန်းကပြုလုပ်ခဲ့တဲ့သမတော်သတင်းစာကျင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံထားရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်တက်တည်အထောက်အထားနဲ့သက်ဆိုင်ရာရဲစခန်းတွေမှာတိုင်ချက်ပွင့်နေကြောင်းသမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဘူကျုပ်စွန်မင်းထွန်းကပြောဆိုထားပါတယ် ตาบิเมนเลยมาลันตรงกันจังตัวมิวเนี่ยเต็มมาจีจีว่าได้เสือเนี่ยเต็มมาที่อยู่ก็ชิวดูกูตั้มรอสิจังดูกูก็พันสิ่งของสังวาบีอากูสิพยายามลดดีละเจ้าแต่สัญญาเยสกันกูตั้งยาแค่บิเมนจะส่งเดียทุจริตมาชีเดบิโลมีด้านสุขวิญญาณเปล่าเว้ยยังคันบิเนมานั่นนี่บ้านนั่นนักการปฏิบัติการเดือดเดือนคลิ้งเงี้ยเดือดเปล่าเว้ยที่ร่างกายที่การดีจีมูเนี่ยลูกคุยชัวร์ขยันมุ่งประมาณ
กูแล้วทำไมก็เปล่าเว้ยนั่นไงนั่นไงตั้งวงอะไรสู้ยังได้แต่พอทารีกูเกี่ยวสู้ท่าจะว่าเลยเนี่ยจนเราในกองเองวิวเองยามาบ้านเราแสดงปีบุษฐาวะเลยแต่เมื่อมีตาสู้เองไม่สนับสนุนช่วยกับเพื่อนไม่พยายามมาพี่อาเป็นแข่งยาเลยลุลุ่มกุญยามาชีตาเกเรมีตัวมีตัวอู้แต่เมื่อบอกจริงอยู่เบสิมุปประมาณนี้ที่นี่เวททางนั้นกูละชามาเลยเดี๋ยวจังเปียวเปียวประมาณจะมาอินเทอร์เน็ตมา หนูไม่มาล่าชื่อในช่วยกับเพื่อนมาเอ็นอาร์ที่ปาร์ตี้จะคุยกันได้พี่สาวสู้จังขังยังเป็นผู้ช่วยปาร์ตี้ก็ไม่ได้บอกตั้มรอมีตาสู้วันนี้ก็พี่อาเป็นแข่งยาเลยจังประกอบกูมีเนี่ยมันเนี่ยต้องสั่งงานชิลเลียนแต่ยังอ่ะเสียเพื่อสั่งงานแล้วท้าอยากแข่งปุ๋ยแต่มีผิดตัวแต่นักสั่งงานเนี่ยอยู่มาดินสัตว์แต่เมื่อลุ่มกุญยามาชิตาเกเรด้วยแต่ยังสวยสดอยู่แข่งยาแล้วเชื่อไปสุดท้ายนักสัตว์ตัวนี้ก็ฟิสโฟลุ่มกุญยามาชิตา တရားခွင်မှာမတ်တင်စာတမ်းမင်းကတောင်းပန်ခဲ့တာအပြင်အမျိုးသမီးတဦးဖြစ်နေတဲ့အတွက်လည်းတမတ်ပြည်တံနဲ့ရှော့ပေါ်ပြီးတရားရုံးကပြည်တံချမှတ်လိုက်တာလို့လည်းမတ်တင်စာတမ်းမင်းရဲ့အကျိုးဆောင်ရှင်နေတို့ချိုချိုမားက VOE ကိုပြောပါတယ
်လူမှုကွန်ရက်မှာညီရအကြောင်းရနဲ့ပတ်သက်ပြီးဆွဲတာပါတခြားအကြောင်းရတော့မပါပါဘူးဒီကဲတရားခွင်မှာလည်းသူကိုယ်ဆက်ပြီးအဖြစ်အစ်ခံနေစင်လာတော့သူပြုလုပ်နေတာကမားတယ်ဆိုရင်သူတောင်းပန်ပါတယ်ပေါ့နော်အဲ့လိုဒီလိုမျိုးမျိုးခက်ချက်တွေလည်းရှိကြတယ်ဆိုတဲ့အတွက်တရားသူကြီးကတော့ရတဲ့မိဖြစ်တာတကြဒီလိုမျိုးတောင်းပန်ရဆိုရရင်မျိုးလည်းရှိတယ်ပေါ့နော်အဲကြောင့်လည်းသူ့ကိုဒီခိရောက်ဟန်တားစီတဲ့တက်ညာရဲ့ပြည်တံတစ်ခုကိုချမှတ်ပေးတယ်လို့လည်းကျောင်းကတော့အမိန့်ချထားတယ်အဲယူကန်တက်ဖို့နော်ယူကန်ပြင်ဆင်လို့ပါတော့ပေါ့နော်အယူကန်ဖြည့်ဖြည့်ပြင်ဆင်လဲဖြစ်စီပေါ့နော်တက်ဖို့အစီအစဉ်ကတော့အမကခုလောလောဆယ်တရားခံရဲ့သူ့ဘာရဲ့ဆန္ဒကိုလည်းပေါ့နော်အမကမေးရသေးဘူးပေါ့နော်အဲကြောင့်လို့အမကသူ့ကိုတရားခံနဲ့တရားခံအမိဘာရဲ့ဆန္ဒရတယ်အမကဆက်လက်ဆောင်ရွက်ဖို့ပဲရှိတယ်အဲ့ဒါ
ကျန်တဲ့ကြီးဥပဒေပုံမှန်905ကာကြီးမှာတက်မတော်ရဲ့အကျိုးကိုပြပြစေရဖို့ပြချက်ထုတ်ပြန်ကြေညာချက်ကောလာဟာလာတဲ့တင်းတွေကိုဖြန့်ဝေချောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်2နှစ်အထိဖြစ်စီငွေဒဏ်ဖြစ်စီဒဏ်2ရလုံးဖြစ်စီချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်။မတ်တင်စာတမ်းမင်းဟာအခုပြစ်ဒဏ်ချမှတ်လိုက်တဲ့အမှုအပြင်ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့လည်းအမှုရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံလွတ်လပ်သောအချိန်များအတင်းရဲ့အထွေထွေအတွင်းရင်မှုဦးသိမ့်ပန်းဦးကမတ်တင်စာတမ်းမင်းရဲ့အမှုဟာတရားစွဲဆိုဖို့တင်းတဲ့အမှုမျိုးမဟုတ်ဘူးလို့တုံ့တက်ပါတယ်။
တကယ်တော့ဒါသိချင်းခံတယ်ဒီစားဆရာတင်တာတော့လေဟိုဆရာတယောက်တည်းအနေနဲ့ပြောရလို့ရှင်တက်မတော်ဆိုတာ institution အကြီးကြီးပဲအကောင်းများစွာတည်ရှိလာတာဒါကျောင်းသားတွေကဒါအသတိရွယ်ကြီးခိမာလေးတည်းနေပါစေအဲ့လိုလူကြီးအပေါ်မှာဟိုအညူအာဃာတဆိုတာမဖြစ်တင်နော်မရှိဘဲတဲ့ကိုကလူကြီးပြီးပြီးလုပ်တာဖြစ်တင်တယ်အဲ့တော့ဒီခိမာလေးကိုဒီလူဟိုထောင်ချလိုက်တာကဟိုစဉ်းစားကြရဖြစ်တော့တာပေါ့နော်စဉ်းစားကြရဖြစ်တော့တာဆိုတာဘုံမျိုးစော်နေတုံးပြောတဲ့အတိုင်းဆိုရင်တော့ဟုတ်သူ့ကိုဒီအချက်တဲ့ energy မဲပြီးမယ်ပြောလို့ကြည့်ပေးတာမဟုတ်ဘူးလို့ဆိုတယ်။မဟုတ်ဘူးလို့ပြောတာပေါ့နော်။အခြားကိစ္စတွေရှိတယ်ဆိုအခြားကိစ္စတော့ဆရာမသိဘူး။ဒါပေမဲ့သူ့တို့လို့ပြလိုက်တာဆိုရင်အများအမြင်မှာဒါ energy မဲပြီးမယ်နဲ့လို့ပြောလို့တတ်တဲ့ခလေးမလေးထောင်ချတယ်လို့ယူဆသွားတယ်ရရှိတယ်။အဲ့လိုအခြေအနေမျိုးမှာဟိုတရားကိုမစွဲစေဘူးထင်တာပဲ။နော်
။တစ်ချိန်တည်းမှာပဲနိုဝင်ဘာလ10ရက်နေ့ကရွှေကောက်ပွဲမှာမတမောင်မှုတွေမမှန်မကန်လုပ်ရတွေရှိခဲ့တယ်ဆိုပြီးနိုင်ငံရေးပါတီတချို့ကတိုင်ကြားတာတွေတရားစွဲတာတွေလည်းရှိနေပါသေးတယ်။ဒီအထက်မှာရွေးကောက်ပွဲတုန်းကမဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုတရားစွဲဆိုထားတာတွေလည်းပါဝင်နေတယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်ရဖန်တီးရိုင်အဖွဲ့ရဲ့ဒါရိုက်တာဒေါခင်လင်းငယ်ကပြောပါရယ
်ရွေးကောက်ပွဲနေဦးပြည်ထဲမှာကျတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မတင်တတ်မှုတွေဆိုရင်ဒီတောင်ရွေးကောက်ပွဲကော်မရှင်ဓာတ်ရိုက်တင်ဖို့ပေါ့နော်ကော်မရှင်ကဒါဟိုဖြည့်ရှင်းပေးဖို့ပေါ့ဒါပေမဲ့အခုတိုင်းဟာတော့တချို့ခါကျတော့ရဲစခန်းတွေမှာတရားရုံးတွေမှာတွားပြီးတိုင်းနေဆိုတာမျိုးတွေလည်းကျမတို့ကြားရတယ်ပေါ့နော်မလို့ဆရာများတက်မက်ကတော့ဘာလို့ကတင်ညာချက်တွေကတစင်ပြန်ကြရတော့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေကိုခုနလိုမှားယွင်းစီမံခန့်ခွဲမှုရှိရဲဆိုတဲ့ဟာမျိုးတွေတိုင်းတာပိုကြားတယ
်ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြားတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတမှုရှိခဲ့ပြီးပါတယ်ဒီနေ့ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်းနှစ်ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲဆိုထားတဲ့အမှုပေါင်း100ကျော်ရှိပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကိုတော့ပြည်ရင်းပြည်ပကစောင့်ကြည့်အကဲခတ်တဲ့အဖွဲ့တွေကတော့လက်လက်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်နဲ့လည်းအတိအမှတ်ပြုပြောဆိုထားကြပါရဲ့ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့ကနာမည်ကြီးစီးပွားရေးလုပ်ငန်းရှင်တယောက်ကိုဒီကနေ့မနေ့မှာလက်နက်ကင်တချို့ကဖမ်းဆီးသွားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေမှာပါဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကစံပြမုန်းတိုက်ပိုင်ရှင်ဦးကျော်ဝင်းကိုသူနေထိုင်ရာမိုးကုတ်မြို့မှာဘယ်အဖွဲ့အစည်းမှမသိတဲ့လက်နက်ကင်တချို့ကဒီကနေ့မနေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းနေကြောင်းလဲမိုးကုတ်မြို့မြို့နယ်အုပ်ချုပ်ရေးမှူးဦးလာမိုးဦးက VOA ကိုပြောပါတယ
်။ဈေးနားမှာအောင်ချမ်းသာဈေးနားမှာတူအဲ့ရန်ခေါ်သွားတယ်လို့သိရပါတယ်။ဘယ်လိုလဲဆိုတော့ခေါ်တဲ့ဖွဲ့မှာတချို့ကလက်နဲ့ကင်ထားလို့ပြရတယ်ကြာ။ခဏရောက်တော့ရှိရလို့ပြောတယ်။ကားပေါ်မှာတချို့နေတယ်အောက်စင်းနာအောက်မှာလည်းတချို့ဆင်းပြီးတော့မခေါ်ရဆိုအဲ့လိုပဲကြည့်ရတယ်။အဲမိသားစုစုံစမ်းဆက်တဲ့အရောက်ကတော့ဘာမှပြန်ပြီးဆက်တွေ့တာမျိုးရှိသေးဘူးလို့ကြည့်ရတယ်။နဲအဲ့ဒါလည်းဆောင်းနေနေပါလေ။ရဲရဲလည်းရဲနေမှလည်းသူဆောင်းနေနေပါလေ။
ဖန်စီသူလက်နက်ကင်တွေဟာဘဲဖွဲ့စည်းရဆိုတာအာဏာပိုင်တွေကထုတ်ပေါ်ပြောဆိုတာမရှိပေမဲ့ဒေတာတွင်းမှာလှုပ်ရှားနေတဲ့ TNLA ခေါ်တအန်းပလောက်လက်နက်ကင်အဖွဲ့ကဖြစ်နိုင်ပြီးစစ်ကြေးမပေးလို့ဖန်စီသွားတာဖြစ်နိုင်တယ်လို့လည်းဒေတာကန်တွေကခံမှန်းပြောဆိုနေကြပါတယ် TNLA အဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချုပ်ကတော့ဖန်စီမှုသတင်းနဲ့ပတ်သက်လို့တိတိကျကျမသိရသေးကြောင်းပြောပါတယ်
ကျွန်တော်လည်းဒီတဲ့ဒီကောင်ကတူရတယ်ဒီသူရဲ့ဆိုရှယ်မီဒီယာယူမှာဘာလို့ဒီကဘယ်လိုဖြစ်လဲဆိုတော့လည်းမသိရသေးဘူးခုလည်းဒါလည်းဒီကောင်အောက်ရှိပြန်မကြည့်မိကြီးနေလို့ရှိတာ
ဗမူတိုက်ကျော်ကသူတို့လှုပ်ရှားတဲ့နယ်မြေအတွင်းမှာစီးပွားရေးလုပ်ငန်းရှင်တွေစီကအခွန်ကောက်ယူတာရှိပေမဲ့အရင်ကအခုလိုဖမ်းဆီးတာမရှိကြောင်းပြောပါတယ်အခုဖမ်းဆီးမှုဟာ TNLA တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်ခဲ့ရင်တောင်အသက်အန္တရာယ်ဆိုရင်စရာမရှိဘူးလို့လည်းပြောခွင့်ရသူဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်
။ဒါကတော့ဘာမှဆင်းနေစရာမရှိပါဘူး။ကျွန်တော်ဒီရန်သူတော်မှာပေါ့နော်စတေမန့်ဖမ်းထားမိတော့မှကျွန်တော်မဟုတ်ပါဘူး။ဘာမှမလုပ်ဘူးအဖြစ်တိုင်းကျွန်တော်ကတော့ပြန်လုပ်ပြရတယ်
။မိုးကုတ်မြို့နယ်အတွင်းမှာနိုဝင်ဘာလနောက်ဆုံးပတ်အတွင်းကဆိုရကြံဘရွန်နဲ့ TNLA အကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကဒေသခံ1500လောက်ဟာမိုးကုံမြို့ဘက်ကိုတိမ်းရှောင်ခဲ့ရပြီးလက်ကုံပိုင်းမှာတော့အချိန်လေးပြန်လည်ငြိမ်သက်လာတဲ့အတွက်နေရပ်ပြန်ခဲ့ကြပါတယ်။မိုးကုံမြို့ကတဦးဖြစ်တဲ့ဦးစိုးထေးကတော့ဒေသတွင်းမတည်ငြိမ်မှုတွေကမိုးကုံမြို့ရဲ့စီးပွားရေးအခြေအနေကိုပုံမထိခိုက်လာစေနိုင်ကြောင်းသုံးသပ်ချပါတယ်
။ကျွန်တော်တို့မြို့ကကိုဗစ်မတန်ရင်ကဒီတောင်ပြတ်ထုတ်တဲ့အပေါ်မှာမြို့ကဘာလို့ပြောဖို့ထိခိုက်တင်တာရားနေပေါ့။ဘာမှဆိုတော့စီးပွားရေးအချို့ချုံကျနေတာ။အကြမ်းလေးတွေပြန်ကူးရမယ်လို့စဉ်းစားနေကြတော့ရှိသေးတယ်အခုလိုမျိုးဖြစ်တဲ့အခါကျတော့တခြားဘက်ကလာပြီးလည်းယင်းဒီယိုနံပါတ်တွေဟောဒီမှာရှိတဲ့လူတွေကလည်းယင်းဒီယိုနံပါတ်အခြေအနေကတော့တော်တော်ပြည့်စုံသွားပြီတယ်တရင်ပေါ်မှာပေါ့လေအဲဒီအခြေအနေပေါ်မှာတော့ကျွန်တော်တို့မျိုးကအများကြီးထိခိုက်သေးသူတော့ဆရုပ်တို့တုံ့တက်ချင်နော်ပြန်လည်းကူးစားဖို့တော့အားထုတ်ကြအောင်ပဲ
မိုးကုတ်ဒေတာဟာကဘာမှာထင်ရှားတဲ့ဗရမယာနီလာစတဲ့ကြောင်းမြတ်ယန္တနာတွေဖက်ရှိတဲ့ဒေတာဖြစ်ပြီးဒေတာကံအတော်များများဟာကြောင်းမြတ်လုံငန်းအပေါ်မှာအမိပြုရက်တည်နေကြတာဖြစ်ပါတယ်။မန္တလေးတိုင်းဒေတာကြီးမိုးကုတ်မြို့နဲ့ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်နဲ့ TNLA အကြမ်းမှာမကြာခဏထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကျုံမြန်မာနယ်စပ်မူဆယ်နန်းခမ်းစတဲ့မြို့တွေမှာဆိုရင်လည်းမကြာခဏဘုံပေါက်ကွဲတာပြန်ပေးဆွဲတာတွေဖြစ်ခဲ့ဘူးပါတယ်။ကျွန်တော်မိုးစော် VOA အတွက်ပေးပို့တာဖြစ်ပါတယ
်ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအဆုံးပြုနိုင်မယ့်အစီအစဉ်တရားကိုမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေဒီကနေ့စူးစမ်းဆုံးဖြတ်လိုက်တဲ့အကြောင်းပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါကဘာတော်ဝန်ကိုဗစ်ရောဂါကာဝယ်ဆေးရရှိအောင်ကူညီပေးမယ့် COVAX အဖွဲ့ရဲ့အကူအညီနဲ့တရားဝင်ကာဝယ်ဆေးဈေးကွက်မှာဝယ်လို့ရတဲ့အခါမှာမြန်မာနိုင်ငံအတွက်အမှားယူလို့ရအောင်ကျန်းမာရေးတာဝန်ရှိသူတွေစူးစမ်းဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ COVAX အဖွဲ့ကဒီဇင်ဘာ9ရက်နောက်ဆုံးထားပြီးတင်သွင်းရမယ်အဆိုပြုစွာအတွက်လည်းပြင်ဆင်ထားပြီးရဲ့အကြောင်းကာဝယ်ဆေးထုတ်လုပ်ငန်းစီမံချက်အုပ်ချုပ်ရေးဆိုင်ရာညွှန်ကြားမှုဒေါက်တာထထလင်းက VOE ကိုပြောပါတယ်။
တကယ်အဲ့တဲ့ plan ကတော့ draft လုပ်ပြီးပါပြီ။မကြာခင်ထုတ်ပြန်မှာပါရှင်။ဟုတ်ပါပြီ။ရေးလို့ပြီးသွားပါပြီ။အဲ့ဒါပြီးတော့ကျွန်တော်တို့9ရက်နေ့မှာ application တင်မှာပါ။COVAX ကလည်းရအောင်စူးစမ်းနေတယ်။တခြားနေလန်းတခြားဒီရနိုင်တဲ့ အရင်မြစ်တွေအားလုံးကိုတော့လေဟိုအကုန်လုံးကိုဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။ဒီကတော့ baking နဲ့ဆေးချစ်ဖို့ရဲ့နောက်တစ်ခါအစွမ်းချက်တဲ့ဆေးချစ်ဖို့ရဲ့နှစ်ခုကအဓိကပါ။ baking မို့ကပထမပါ။
ကမ္ဘာနိုင်ငံကြီးတချို့မှာကိုဗစ်ရောဂါကာဝယ်ဆေးလူနဲ့စံသက်တာအပါအဝင်နောက်ဆုံးအဆင့်စံသက်မှုတွေမှာအောင်မြင်မှုတွေရနိုင်ရဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲရောဂါကူးစက်မှုတွေတိုးနေစေဖြစ်တဲ့မြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ကြိုးပမ်းနေရပါနိုင်ငံတကာဆေးကုမ္ပဏီတွေစံသက်အောင်မြင်နေရဆိုတဲ့ကာဝယ်ဆေးတွေတဲကရနိုင်သမျှစူးစမ်းသွားမယ်လို့လည်းဒေါက်တာထထလင်းကပြောပါဗျာ
ဟုတ်လားလောဆယ်ဖိုင်ဇာမော်ဒါနာအက်စထရာဇနက်ကအဲ့လိုမျိုးတွေပဲရှိနေသေးတော့ဒါပဲပြောဟိုကာကွယ်ဆေးအမျိုးအစားအများကြီးရှိဘူးလေဆိုတော့အဲ့ထဲရရတယ်ကျမတို့လောလောဆယ်ဆော့ဆော့ထုတ်နေရတော့ရင်းဆိုင်ရမှာပေါ့နော်အာနင်းငယ်အတွက်မှာကာကွယ်နိုင်မှုမရှိတော့တဲ့ကာကွယ်ဆေးမျိုးမထွက်ရဘူးဒါပေမဲ့အဲ့ဒါပြောဖို့ကအလွန်စောနေတာအောင်နော်ကျမတို့အတွက်ကပေါ့ကျမတို့တော့ဒီလိုဆေးမျိုးကိုလုံချင်တာပေါ့နော်
ကိုဗစ်အစီအစဉ်နဲ့ကာဝယ်ဆေးရနိုင်တဲ့နိုင်ငံပေါင်း92နိုင်ငံကဇူလိုင်လကတည်းကကနဦးသဘောတူညီမှုရရှိထားတာပါဒီနိုင်ငံတွေကိုအုပ်စုလိုက်ပြန်ခွဲပြီးအလဲအလတ်ဝင်ဝင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊လာအို၊ဗီယက်နမ်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံလည်းပါဝင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အောက်တိုဘာလထုတ်ပြန်ကြမှာတော့နိုင်ငံပေါင်း180ကျော်ဟာ COVAX အစီအစဉ်မှာပူးပေါင်းထားပြီလို့လည်းဖော်ပြထားပါတယ်။မြန်မာအစိုးရကတော့ကာဝယ်ဆေးထောက်ပံ့ရေးရမုံငွေအဖွဲ့ COVAX အစီအစဉ်နဲ့ကမ္ဘာ့ဘဏ်ဘက်ကထပ်တိုးထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း60နဲ့ဝယ်ယူသွားမှာပါ။ဒီနေ့အစည်းအဝေးမှာတော့မြန်မာဘက်ကလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းအမျိုးသားအဆင့်ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုဥက္ကဋ္ဌနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှေ့တောင်အာရှဒေသကြီးကာဝယ်ဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ဖြစ်တဲ့အငြိမ်းစားပါမောက်ကဒေါက်တာစောဝင်းကအခုလိုပြောပါဗျ။
COVAX facility ကိုကျွန်တော်နိုင်ငံအနေနဲ့မှာပေါ့နော်ဟိုတင်သွင်းတာပေါ့နော်ဘယ်လောက်ပတ်ဆက်ယူမယ်အပရာဒီပြပါဟိုလူကြီးဆိုဘယ်လိုပလန်နဲ့စူးစမ်းပေးထိုးတယ်အဲ့လိုမျိုးကအဲ့ဒါဘယ်ဆေးရမယ်ဆိုတာတော့ဘယ်သူမှလည်းမသိနိုင်သေးဘူးဘယ်ကုမ္ပဏီရမယ်ဆိုတာလည်းဘယ်သူမှမပြောနိုင်သေးဘူးနော
် COVAX အဖွဲ့ကတော့သူတို့ရဲ့အစီအစဉ်မှာပူးပေါင်းပါဝင်ထားတဲ့နိုင်ငံတကာနိုင်ငံချင်းစီရဲ့လူကြီး20ရာခိုင်နှုန်းကာဝယ်ဆေးရဖို့ကာယောဂအဆုံးသတ်ပြီးစီးပွားရေးပြန်လည်ထူထောင်ပေးဖို့ရည်ရွယ်ထားပါတယ်မြန်မာအစိုးရကကိုဗစ်ကာဝယ်ဆေးအတွက်ကမ္ဘာ့ဘဏ်ပတ်မုံငွေအမေရိကန်ဒေါ်လာတန်း60အပြင်စီးဝယ်ဖို့လိုအပ်နေတဲ့နိုင်ငံတွေကိုထပ်ပြီးရထပ်ဆောင်ရမုံငွေအမေရိကန်ဒေါ်လာ12ဘီလီယံတဲကလည်းနောက်ထပ်ရနိုင်တဲ့အလားအလာတွေရှိနေကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ဌာနညွှန်ကြားရေးမှူး Miss Marian Sherman ကမကြသေးခင်ကပဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ကြတဲ့အရာမြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူ9000ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့နေတာပ
ါသဘာဝဘေးအနေတွေနဲ့လူမနေသင့်ဘူးလို့ကုလနဲ့လူခွေအဖွဲ့တွေကစိုးရင်တကြီးတားမြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ဂျာကျွန်းစီကိုယ်တော်ဆန္ဒနဲ့တွားကြတဲ့ရိုဟင်ညာဒုက္ခသည်တွေဒီကနေ့ဆက်ရောက်သွားကြပါပြီ။စခန်းတွေထဲမှာကြံခဲ့တဲ့ရိုဟင်ညာဒုက္ခသည်တွေကရောဒီပေါ်မှာဘလို့များမြင်ကြပါသလဲ။ကျမစုမုံကစူးစီးတင်ပြပေးကြပါရစေ။ဘာဆန်းချာကျွန်းဆိုတာကတော့မြန်မာနိုင်ငံကတင်းချောက်ထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တိမ့်နဲ့ချီခိုးလုံနေထိုင်တဲ့လူဦးရေထူထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေထဲကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ပင်လယ်တွေကကျုံတကျုံဖြစ်ပါတယ်ဒီကျုံဟာမုန်တိုင်းပြေးတယ်ရာသီဥတုဆိုးရတဲ့တန်နောက်ဒုက္ခတွေတွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖွဲ့စည်းတွေဘက်ကလူမနေသင့်တဲ့နေရာတစ်ခုဖြစ်နေဆိုရင်တကြီးတားမြစ်ကန့်ကွက်နေခဲ့ကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့ဒီဇင်ဘာလ4ရက်နေ့နေ့လယ်2နာရီဝန်းကျင်မှာတော့အဲ့ဒီဘာဆန်းချာကျုံစီကိုရိုဟင်ညာဒုက္ခသည်ပေါင်း1642ယောက်စတင်ဆက်ရောက်သွားပြီးဖြစ်ပါတယ်။ဘာဆန်းညာကျွန်းကိုဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်နဲ့အရင်တစ်ခေါက်သွားလေ့လာခဲ့တဲ့စခန်းခေါင်းဆောင်ဘာသာရေးခေါင်းဆောင်တွေကဘာလူကလေးစခန်းတည့်ရဲ့ခေါင်းဆောင်အရင်မောင်တော်မျိုးနဲ့တောင်ပြိုလက်ဝဲကအထက်တန်းပြဆရာနုမာမတ်ကစခန်းထဲကဒုက္ခသည်တွေဟာဘသူရဲ့တိုက်တွန်းဖိအားပေးမှုမှမပါပဲကိုယ်တဘောကိုယ်ဆန္ဒနဲ့ထွက်ခွာသွားကြတာလို့ဆိုပါတယ
်။အခုဘာဆန်းချော့ဆိုတဲ့နေရာကိုကွာလိုက်တဲ့မိသားစုကတော့သူတို့တဘောနဲ့သူတို့တွားခဲ့တာသူတို့တဘောနဲ့သူတို့တွားတဲ့ပြည်ကြောင့်ကျွန်တော်တို့ကြားဝင်ပြီးတော့ဘာမှပြောပြချက်မရှိလို့ကျွန်တော်လည်းမဟင်တာဘူး။ဒီနေ့ကတည်းကဆီရနေပြီးတော့ပြောထားတာအဲဘာဆန်းချော့ဆိုတဲ့နေရာနေပြီးတော့သူတို့အဆင်ပြေမယ်သူတို့ချင်းချင်းက
ဗီအိုအေမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုချမခင်ပြထွေးတာတင်ဆက်ပေးပါမယ်လူမှုဝန်ထမ်းလုပ်ငန်းတွေမြန်မာနိုင်ငံမှာစနစ်တကျလှုပ်ဆောင်လာနိုင်ဖို့ဆိုရင်ဒါကိုကျွမ်းကျင်ပညာရပ်တစ်ခုအဖြစ်သင်ကြားပို့ချပေးဖို့လိုအပ်တယ်လို့လူမှုဝန်ထမ်းတွေလိုက်နာရမယ်ကျင့်ဝတ်စံနှုန်းတွေစနစ်တကျချမှတ်ထားဖို့လိုအပ်တယ်လို့မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေအ တယောက်အနေနဲ့မြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေပုံမှုတိုးတက်လာအောင်ဘာတွေအကြံပြုချပါလဲ။နိုင်ငံတစ်ခုဖွံ့ဖြိုးရေးမှာလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါသလဲ။ဒီကဏ္ဍမှာအမျိုးသမီးတွေအများအပြားပါဝင်လှုပ်ရှားနေတာကြောင့်ဒီကဏ္ဍစနစ်တကျဖွံ့ဖြိုးလာရင်အမျိုးသမီးတွေအတွက်ရောဘယ်လိုတိုးတက်မှုတွေခံစားလာရနိုင်မလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမင်းမီရှယ်ခမောင်းကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါရရှင်။မာဒီလူမှုဝန်ထမ်းလုပ်ငန်းတွေလှုပ်ဆောင်နေကြတာနေရာတိုင်းမှာရှိနေပေမဲ့လို့ဂျာဘူဘာသာရက်တစ်ခုအနေနဲ့တက်ကြွပြီးတော့ဒီ professional လုပ်ငန်းတစ်ခုလို့လုံနိုင်တဲ့ပညာရှင်ကနေပါနေသေးတယ်လို့မမေရှယ်ကထောက်ပြတာပေါ့နော်ဆိုတော့ဒီလုပ်ငန်းကိုကျွမ်းကျင်တဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံအတွက်အဓိကဘာတွေအကြံပြုပါလဲရှင်
ဒီမှာဒီ professional နေနဲ့အကြံပေးရမယ်ဆိုရင်တော့ဒီကျောင်းကိုစောင့်မယ်။ကျောင်းကြီးကိုအတွက်ဒီ supplement တွေမှာရှိရုံဆိုချောပေးတိုင်းကိုပြန်ပြီး recruit လုပ်ပေါ့နော်။ recruit ဆိုတော့ဒီခေါ်ပြီးတော့ပြင်နေမှာဘယ်လောက်ပြင်တင်နေလဲဆိုတော့ opportunity တောင်းအောင်မယ်။ဒါအပြင်အစိုးရရဲ့ပြီးလို့ရှိရင်ဒီ private sector နှစ်ခုပေါင်းပြီးတော့လုပ်မှရမယ်ကိစ္စဆိုတော့တို့တော့အလုံးအပိုင်းပြီးတော့ကုညီတိုင်းလည်းလာဖြစ်နေတဲ့ကိစ္စဆိုတော့တို့ရဲ့ collaboration လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့အခုကျွန်တော်ဒီမှာရှိနေတဲ့ပညာရေးစနစ်ကလည်းနည်းနည်းတင်ကြည့်ရမယ်ဆိုလို့ရှိရင် social work education ဆိုတာမရှိသေးဘူးအဲ့တော့အစပြန်စောင့်ရမယ်အဲ့တော့ဒီ ministry of education နေပြီးတော့ proof လုပ်လို့ရှိရင်အဲ့ bachelor level စပြီးတော့မှပြီးလို့ရှိရင် master level ဆက်သွားဒီမှာအနေနဲ့မြင်တာအစမယ်ဆိုလို့ရှိရင်ဒီမှာဒီမှာရှိရဆရာကြီးနဲ့လုံလောက်မှမဟုတ်ဘူး။ဘာလို့လဲဆိုတော့သူတို့ကလည်းလူကတော်တော်လေးပဲရှိပြီးတော့အဲဒီဘွဲတစ်ခုလုံးကိုမှုပညာတစ်ခုလုံးကိုအစီအစဉ်အဖွဲလို့ရှိရင်သူကပိုပြီးလို့လည်းအဲ့တော့အင်တာနက်မှာရှိတဲ့ဆရာတွေ professor တွေကိုပြန်ပြီးတော့နားရင်ဟောကျွန်တော်ဆရာစီတောင်းပေါ့နော်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဝင်ကျင်တယ်မှာရှိတဲ့ ASEAN country ပေါ့နော်။အဲဒီကစီ India, Russia, Korea, Japan သူတို့ကလည်းဆိုချောပဲ program ကကောင်းကောင်းကိုကျူရအောင်ရှိနေပြီဆိုတော့သူတို့ကလည်းအင်တီတောင်းကိုလည်းရမယ်လို့ကြောက်ခဲတယ်
။အဲဒီတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းပညာရပ်ကိုတက္ကသိုလ်တွေသင်တန်းဆောင်တွေနဲ့စနစ်တကျသင်ကြားပို့ချပေးဖို့လိုအပ်နေတာပေါ့နော်။ဆိုတော့ဒီလိုလိုအပ်ချက်တွေရှိနေတယ်ဆိုတာကိုရောလက်ရှိဒီအစိုးရလူမှုဝန်ထမ်းဌာနတွေကရောသိရှိပြီးတော့ဒါကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နေတာမျိုးတွေကိုတွေ့ပါလားရှင့်။
ဒီ Ministry of Social Work မှာလုပ်ဆောင်နေတဲ့ဝန်ကြီးပေါ့နော်ဝန်ကြီးဇော်တဝင်းမြတ်အေးသူရဲ့လက်အောက်မှာလုပ်နေတဲ့လုပ်ငန်းတွေကတော့ Social Work နဲ့ပတ်သက်ပြီးလို့ရှိရင်အရင်ကကြီးမားတိုးတက်လာတယ်ဆိုတာတွေ့ရတယ်။ပြီးတော့ဒီ Ministry of Social Work နဲ့ဒီကုလသမဂ္ဂမှာရှိတဲ့ UNICEF ကလည်းအနည်းငယ်အတူလက်တွဲပေးလုပ်နေတဲ့အစီအစဉ်တွေဆိုတော့တော်တော်ကြီးကိုအဆင်ပြေလာတယ်ပေါ့နော်။ဟိုအရင်တော့က50 60လောက်ပါတဲ့စာလို့ရှိရင်ဒီလိုလုပ်တဲ့လုပ်ငန်းတွေကစနစ်တကျပေါ်ပြီးတော့ပြည့်လာတယ်။ဒါပေမဲ့ဒီလက်ရှိဖြစ်နေတဲ့အလုပ်တွေနဲ့လုံလောက်ပါဆိုတော့မလုံလောက်ပြေပါအောင်ဒီထက်ပိုပြီးတော့ကောင်းလာအောင်ဒီတိုင်းကြီးပဲဖြစ်ဖြစ်တာမဟုတ်လို့ရှိရင်လက်တွေ့လုပ်ငန်းနဲ့ training program တွေလည်းဖြစ်ဖြစ်ဆိုတော့ရှိရဆိုတော့ဒီလိုမျိုးလှုပ်လှက်နေပါတယ
်အခုလည်းဒီလူမှုဝန်ထမ်းလုပ်ငန်းတွေအတွက်သင်တန်းတွေကတော့ရှိနေတာပဲမဟုတ်ဘူးလားရှင
်အခု loss ရှိတဲ့ဒီ post graduate diploma program ကတော့ကောင်းပါတယ်တော်တော်ကြီးတွေကူညီပါတယ်ဒါပေမဲ့အိတ်ချက်ပိုပြီးတော့သွားတယ်အိတ်ချက်ပိုပြီးတော့လုံရဲသွားမှာကျွန်မတွေ့လာပါတယ်အဲ့လိုဆိုတော့ဒီပညာရေးတွေမကဘူးเนาะဒီအစိုးရအနေနဲ့ဟိုနီးစနစ်တွေစီစာချတော့မှပညာရေးဆိုတာလည်းပေါ်လာမယ်အခုကခုကဘယ်လိုဖြစ်နေလဲဆိုတော့လူသားနေနေရမှာလို့လေအစိုးရအနေနဲ့ပေါ့เนาะ professional အနေနဲ့ကြည့်နေဆိုလို့ရှိရင်ဒီပညာရေးမှာလည်းချုပ်နေနေတယ်ဒီနောက်တစ်ခုကျတော့ policy ဆိုတာကပါလဲဆိုတော့ဒီအခုရှိတဲ့လူမှုရေးပတ်သက်တဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှိရင် law ဆိုတာရှိရမယ်policy ဆိုတာရှိရမယ်အဲ့လိုခုဒါတိချာမရှိဘူးဆိုလို့ရှိရင်ဟိုလုံးဝမအရင်ခက်ခဲဘူးပေါ့နော်နောက်တော့တစ်ခုကဒီညာရေးတဲ့ပတ်သက်လို့ရှိရင်အခုဒီမှာတိလာတော့ဒီညီမနိုင်ငံမှာ social work ပေါ့နော်ဒီ social work ဒီညာနဲ့သင်ထားပြီးတော့ master level ဒီ social work social work ဒီတက်လာပြီးတော့ရထားပြီးရမျိုးပေါ့နော်အနည်းဆုံး6ရက်အောက်လိုပဲရှိမယ်လို့ထင်တယ်အဲ့တော့ ministry of social work နေပြီးတော့ဦးဆောင်ပြီးရပေါ့နော်သူတို့အဲ့ဒီဟာကိုပြန်ပြီးတော့ကျူဆောင်လုပ်ပြီးတော့မှဒီအရာဆိုပြန်ပြီးတော့ပေါက်ပါပါသူတို့လည်းအရင်ကြိုးစားမယ်မှတ်ပြီးရယ်ဒါပေမဲ့သူတို့လုံးလောက်ကအနောက်ကရီဆော့စ်တိတ်ရှိတော့လုံးဖို့ကစိတ်အားရှိရယ်ပြီးလို့ရှင်ကိုကမဟုတ်လိုက်နိုင်တယ်ဆိုတော့ဖြစ်နေတာပေါ့နော်အဲတော့ private sector ကလည်းအဲ့လိုမျိုး social work နဲ့ပတ်သက်တဲ့အားတွေလုပ်ပေးတာအများကြီးရှိတယ်စွာဟိတာအတင်းတွေအများကြီးရှိတယ်ပြီးလို့ရှင် NGO ရှိတယ် NGO ရှိတယ်သူတို့ကဒီခါလေးကြလို့ရှင်ဒီတခြားနိုင်ငံတွေကလာတဲ့ NGO ဆိုတော့သူတို့ရဲ့ရင်ကျေးမှုနဲ့သူတို့ရဲ့တွေးခေါ်နဲ့မြန်မာရဲ့ရင်ကျေးမှုကလေးနဲ့ဒီလိုမကန့်ကြီးကြအောင်အဲ့တော့ social work အနေနဲ့ဒီမှာရှိတဲ့ PDP တွေကြီးနေနေမဲ့ degree form တစ်ခုကလွဲနေတော့ဒါကလေးတို့ကရတော့တွေးကြတာလေပေါ့နော်အဲ့တော့မြန်မာပြည်မှာရှိတဲ့ PDP တွေကြီးကိုအကောင်းဆုံးဖြစ်နိုင်အောင်ဟိုတကယ်အကျိုးရှိတာလုပ်ပေးနိုင်တဲ့ဒီလိုရောမြန်မာ social work အရေးလို့ဒီမှာအမြင်နေတယ်အဲ့တော့သူတို့တဲ့ကိုသူတို့ရဲ့ capacity build ပြအောင်ဆိုရှင်မြန်မာဒီအစိုးရနေပြီးတော့ပြလို့ရှင်ဒီလိုမှာရှိတဲ့ဆရာတွေကလည်းအကောင်းဆုံးပြောင်းပြီးအထူးလုပ်ကြမှာဖြစ်နေကြတာဆိုတော့ကျမနေရတော့เนาะဒီအရင်တော့ social work experience ရှိတယ်ပညာလည်းဟိုယူလာပြီးဆိုတော့ဆက်နေတဲ့ project နေရာမှာဖြစ်ဖြစ်ကုညီလို့ရမယ်ဆိုလို့ရှင်ကုညီလို့ရစနစ်ပါမယ
်ဟုတ်ကဲ့အဲ့ရောဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ဆိုရင်အဖက်ဖက်ကနေပြီးတော့ပံ့ပိုးမှုတွေလိုအပ်နေတယ်လို့နားလည်ပါတယ်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ကဘာကြောင့်အရေးကြီးရပါလဲเนาะနိုင်ငံတစ်ခုပဲဖြစ်ဖြစ်လူမှုအတိုင်းအဝိုင်းတစ်ခုပဲဖြစ်ဖြစ်ဒီဖွံ့ဖြိုးတိုးတက်လာဖို့မှာဆိုလို့ရှိရင်ဒီလူမှုဝန်ထမ်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါလဲဆိုတာကိုလည်းရှင်းပြပါအောင်ရှင့်
အဲ့တော့ဒီ social worker အနေနဲ့သူတို့ရဲ့လုပ်နေတဲ့အလုပ်တွေကဘယ်လောက်အရေးကြီးလဲဆိုတော့ မတော်တဲ့ပုံကြားမှုအောင်ကတော့စူဒီယောပိတ်ဆောင်လို့ရှိရင်ငားတကောင်သူ့ကိုကြားရင်ပိုက်ပြီးပါမယ်။ဒါပေမဲ့သူ့ကိုနားလို့ကြားရတယ်သင်ပေးလို့ရှိရင်နောက်ပိုင်းကျတော့ရှင်ပြီးပိုက်ဆောင်လို့ရှိရင်သူကလည်းပြန်ရှာပြီးတော့စားတတ်တာပေါ့နော်။အဲ့ဒီတိုင်းပေါ့ဆိုတော့ကလည်းလည်းအဲ့လိုပဲဒီတောင်းစုကိုကြုံရတဲ့ပြဿနာကိုလာဖြေရှင်းပေးတဲ့အခါကျတော့ရှင်ဒီမိသားစုအနေနဲ့ဒီပြဿနာကိုလို့ဖြေရှင်းရအောင်ဘယ်နေရာတွေမှာလို့လဲဖြေပြင်ပါဒီဆော့ချင်လို့အဲ့ဒါကိုသူကပြသွားပေးပြီးတော့နောက်ပိုင်းဒီဆော့ချောကထပ်သွားတဲ့အခါကျတော့ရှင်ဒီမိသားစုတော့သူကသူဒီကိုယ်တော်အင်းနိုင်ရဲ့အထည်ရအောင်လို့ခုနေပေးရပြီးတော့ဆိုရှယ်ဝကနေတဲ့လေအဲ့လိုမျိုးပညာတွေအဲ့လိုမျိုး ethics တွေ practice တွေရှိလို့ရှိရမယ်ဆိုတော့ဒီဆိုရှယ်ဝက professional ဆက်ရမှာဘလို့ရှင်းရှင်းပြောထားလဲဆိုတော့ဒီ professional အနေနဲ့ဒီလို client တွေပေါ့နော်ဒီမိသားစုတွေဟိုတယောက်တူချင်းစီဟိုခုနေပေးရခါကြတော့ရှင်ဘိုးရဲ့ social worker အလုပ်အနေနဲ့ဘယ်နေရာအထိလုပ်ပြလို့ရလဲအဲ့ဒါကကျော်ဖို့မလိုရဘူးကျော်ဖို့မတက်တဲ့အားဖြင့် session လေးကိုဘုံတစ်ခုစီကိုအောက်ပိုင်းလို့ပြီးတော့ပြထားပေးရပါတော့အခုမှတစ်ခုပေးနေတယ်ဟိုအရင်နှစ်ကဖြစ်လာတဲ့ဟိုခလေးလေးပြကုန်ပရင်းပြထားတဲ့ကိစ္စဒီ tutorial ရဲ့ case လာပြီးတော့များတော့ကြားဖို့မှာတယ်ပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်ဘယ်လောက်ထိ social worker ဖြစ်သွားလဲဆိုတော့ဒီတနည်းငယ်လေးဖြစ်တဲ့အိပ်ပါကိုဆိုတော့ဆိုင်ရည်တဲ့ပို့ပြီးတော့ internet မှာတော့ facebook မှာ social media မှာအများကြီးတော်လာကြတယ်သူနဲ့ပတ်သက်တဲ့အကြောင်းလေးကိုတော့ဟိုအသေးစိတ်ကအစာပြေတင်လာဆိုတော့အဲ့ဒီနေရာမှာအရင်စီးကြော်သွားပြီပေါ့နော် social worker ဆိုလို့ရှိရင်အဲ့ဒီအဆင့်ထိမရအောင်ကူညီပေးလို့ရတယ်ဘာလို့လဲဆိုတော့ဒီရေးချောင်းကိုတုံနေရတဲ့ခလေးကစိတ်ငြိမ်းရတဲ့ခလေးဆိုတော့သူ့ရဲ့identity ကိုလည်းပုံဖော်ဖို့မလိုဘူးဖော်ဖို့မတင်ဘူးပြီးလို့ရှိရင်သူ့မိသားစုနဲ့ပတ်သက်တဲ့ရေးချောင်းလေးလည်း privacy ဆိုပြီးတော့ confidential ဆိုပြီးတော့ဝင်ရတာဝင်ရှိဆိုတော့ social worker ရဲ့အဲ့ဒီလေးကိုအရင်က train လုပ်ကြတယ်အဲ့ဒီလေးကိုသင်လာတဲ့ခါလေးဆိုတော့သူအရည်များတော့အများကြီးလုပ်ပြီးလုပ်ရတယ်။ဆောင်းပါတော့ဒီမိသားစုနဲ့ဒီကလေးစေရသွားတာတော့ဒါမှမဟုတ်ရှင်ဒီအခါမှာသွားပြီးစကားရိုက်တာပြောရတဲ့အခါကျတော့ရှင်ကလေးနေနဲ့အဲ့ဒီအခါကိုတော်တော်ကြီးကိုကြောက်ဖို့တော့မှာပေါ့နော်ကလေးနေတော့ပြန်ကြောက်မလို့ပြန်ပြီးချက်ပါချက်ပါပြောနေရတော့အဲ့ဒီမှာကလေးရဲ့စိတ်ပိုင်းဆိုင်ရာတော့ကိုလည်းပြီးသွားမဲ့နေရာရှိတာပြီပေါ့နော်အဲ့တော့ social worker နေနဲ့ဒီလို training နဲ့ဒီပညာရေးနဲ့တက်ထားလို့ရှင်အဲ့လောက်ကြီးမဖြစ်အောင်ဘယ်လောက်ကြီးကောက်ပေးရမလဲဘယ်လောက်ကြီးပံ့ပိုးရမလဲဆိုတော့ဒီမှာအဲ့ဒီမှာအဲ့လိုစီးပိုင်းရှိရတယ်ဆိုတော့social worker အနေနဲ့ပြင်ရည်အားလို့ပါလေ
ဟုတ်ကဲ့ပါရှင်အခုထပ်ပြီးတော့ဒါနောက်ဆုံးပေါ့နော်မိချင်တာကတော့ဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဆိုရင်အမျိုးသမီးတွေပါဝင်ဆောင်ရွက်နေတာအများအပြားရှိပါတယ်ဒီအမျိုးသမီးတွေအများစုလို့တောင်ပြောလို့ရအောင်ဒီလုပ်ငန်းမှာရှိနေကြတာပေါ့နော်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေစနစ်တကျဖြစ်လာမယ်ဆိုရင်ဒါအမျိုးသမီးတွေအတွက်ရောအလုပ်အကိုင်ခွင့်လန်းတွေပညာရေးအခွင့်အလမ်းတွေပိုးပြီးတော့ရှိလာမယ်သဘောမျိုးပိုးပြီးတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်ခုနပြောသွားခဲ့တဲ့ချက်လက်တွေထဲမှာပေါ့နော်ဒီ social worker အနေနဲ့သူတို့အတွက်ပိုးပြီးကောင်းလာတဲ့ education ပြီးလို့ရှင် training တွေကိုပိုးပြီးတော့စနစ်တကျလုပ်ပေးနိုင်မယ်ဆိုလို့ရှင်မျိုးသမီးတွေအတွက်လည်းအများကြီးပိုကောင်းသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့အခုလုပ်နေတဲ့လုပ်ငန်းတွေထဲမှာလူမှုရေးနဲ့ပတ်သက်လို့ရှိရင်မျိုးသမီးတွေအများကြီးပါဝင်ကြပါတယ်။မျိုးသမီးတွေကဦးဆောင်ပြီးတော့လုပ်နေတဲ့လုပ်တွေဆိုတော့သူတို့ရဲ့ဘဝပိုပြီးတော့မြင့်တယ်လာအောင်သူတို့ရဲ့ပိုပြီးတော့ရည်ရွယ်ကောင်းတဲ့ဘဝရလာအောင်ဆိုပြီးတော့ပူပြင်းနေတဲ့သဘောလည်းဖြစ်နေတယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီမှာဒီလိုမျိုးသမီးပို့ပြီးလောက်ရမယ်ဆိုလို့ပြောရတော့မဟုတ်ဘူးပေါ့ဒါပေမဲ့ဒီမျိုးသမီးရဲ့ရှေ့ရဲ့အတွက်ပို့ပြီးတော့ဖွံ့ဖြိုးလာဖို့ပိုကောင်းလာဖို့ရလာမယ်ခွင့်ရတဲ့အားကြီးတွေ့ရတော့ဒီစနေနေ့စနေနေ့ကြာနေတရားရေးကောင်းကောင်းပေးလို့ရှင်မျိုးသမီးပေါ်တဲ့အားကြီးဆိုပြီးတော့တိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုတစ်ပတ်သူသားဆောင်လင်အမေရိကန်တခွင်အစည်းအဝေးမှာ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးတော့အတုအပလိမ့်လေရောင်းချမှုတွေရှိနေတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအောင်မြင်မြင်ဆန်းသတ်နိုင်ငယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာပဲဒီဆေးကိုတောင့်တနေကြတဲ့အမေရိကန်တွေဖို့တော့ဒီဆေးအမြန်ဆုံးအသုံးပြုနိုင်ဖို့ဝမ်းသာမျှော်လင့်နေကြတာပါဒါပေမဲ့လည်းအခုလိုလိုအပ်ချက်ကိုအကြောင်းပြုပြီးတော့လူတွေကိုလိန်ညာဖို့အစင်းနဲ့ဆောင်ဆိုင်နေသူတွေရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကသတိပေးပါတယ်အခုအခါမှာတော့အမေရိကန်အမိမြေလူညွေးရေးဌာနတာဝန်ရှိသူတွေဟာ Pfizer Moderna အပြင်ကာကွယ်ဆေးထုတ်တဲ့တခြားကုမ္ပဏီပေါင်းတရာစင်ကျော်နဲ့ပူးပေါင်းပြီးတော့အတုအပလိန်ညာရောင်းချမှုတွေကိုတားဆီးနိုင်ဖို့ကြိုးပမ်းနေပါတယ်အထူးသဖြင့်ဒီနှစ်အတွင်းကတ်ရောဂါမကူးစက်အောင်အသုံးပြုနိုင်တဲ့ဆိုတဲ့ကာကွယ်ရေးပစ္စည်းတွေလိန်ညာကုသမှုနည်းလမ်းတွေလိန်ညာချက်ကားပြီးတော့လှည့်စားတာတွေရှိခဲ့တာကြောင့်လို့ဆိုပါတယ်အမိမေလူညွေးဌာနနိုင်ငံတကာကုန်သွယ်မှုစုံစမ်းစစ်ဆေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးစတီးဖရန်စစ်ကအခုလိုပြောပါတယ်
So I think we're all very excited about the potential vaccination and treatments that are being approved.
FDA ကခွင့်ပြုထားတဲ့ကာကွယ်ဆေးနဲ့ကုသိုလ်တွေကြောင့်အားလုံးကပျော်ရွှင်နေကြတယ်လို့ထင်ပါတယ်။ဒါပေမဲ့အမေရိကန်လူထုကိုလိန်ညာမဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်ကိုတော့သတိထားရပါမယ်။စီးမျဉ်းစည်းကမ်းမလိုက်နာတဲ့ website internet စာမျက်နှာတွေကိုလည်းသတိထားရပါမယ်
။ American FDA ကလည်းအတူအယောင်ဆေးဝါးနဲ့ကာကွယ်ဆေးတွေထွက်ပေါ်လာနိုင်တာကိုသတိပေးထားပြီးတော့အာမခံချက်ရှိတဲ့ကုသမှုတွေကိုပဲလက်ခံဖို့တိုက်တွန်းထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာကာကွယ်ဆေးဘယ်လိုထုတ်ပို့ထားတယ်ဆိုတာကိုလည်းလေ့လာနေပြီးတော့ဒီချက်လက်တွေကိုနေရာပေါင်းစုံမှရှိတဲ့စုံစမ်းစစ်ဆေးမှုအေဂျင့်တွေသိရှိအောင်မှဆောင်ရွက်နေကြပါတယ်။ကုမ္ပဏီပေါင်း200ကျော်ကရရှိတဲ့အချက်လက်တွေကို database တစ်ခုစောက်ပြီးတော့အားလုံးသိအောင်မျှဝေထားတာကြောင့်အတူပါဆေးဝါးတွေကိုသတိထားဖန်ဆီးနိုင်ဖို့အထောက်အကူဖြစ်စေပါတယ်။
HSI has analyzed over 60,000 websites.
HSI ကကိုဗစ် -19 နဲ့ဆက်စပ်ပြီးလိန်ညာမှာဒါမှမဟုတ်လိန်ညာမဲ့လို့ယူဆရတဲ့ website ပေါင်း 6,000 ကျော်ကိုစောင့်ကြည့်နေပါတယ်
။ဒီနေ့စောပိုင်းတုန်းကကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားချိန်မှာဆေးရုံတွေနဲ့အစိုးရဌာနတွေမှာနှကောင်းစည်းလက်အိမ်နဲ့တခြားကာကွယ်ရေးပစ္စည်းတွေပြက်လက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအစိုးရကြောက်လန့်နေကြသူတွေဟာမတမာသူတွေရဲ့လှည့်စားမှုကိုခံရပြီးတော့ပစ္စည်းမရဘဲ online ကနေငွေပေးမိခဲ့ကြပါတယ်။ဒီလိုလိန်ညာပြီးတော့ရာဇဝတ်မှုကျူးလွန်သူရာနဲ့ချီကိုအမိမြေလုံရည်ဌာနက agent 9000ကျော်သုံးပြီးတော့ငွေဆက်နောက်ဒီ FDA FBI တို့နဲ့ပူးပေါင်းပြီးတော့ဖမ်းဆီးခဲ့ပါတယ်။2020 April လအတွင်းသုံးဆွဲဖို့ခွင့်ပြုမထားတဲ့ဒါမှမဟုတ်အတုပြုလုပ်ထားတဲ့ကာယောဂါကာကွယ်ဆိုင်ရာပစ္စည်းတွေကိုအကြိမ်ပေါင်း1600ကျော်ဖမ်းဆီးခဲ့ပြီးတော့ပစ္စည်းအရေအတွက်တန်းနဲ့ချီတင်ဆက်ရခဲ့ပါတယ်။တမိုးအပြင်အမေရိကန်ဒေါ်လာ28တန်းကျော်ရှိခဲ့ပြီးတော့လူ200နီးပါးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုကာကွယ်ပစ္စည်းတွေအပြင်လိမ်လည်ပြီးတော့ပစ္စည်းရောင်းချဖို့ဖန်တီးထားတဲ့ coronapreventing.org ဆိုတဲ့ဒီအင်တာနက်စာမျက်နှာမျိုးဖန်တီးသူတွေကိုလည်းအရေးယူနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတင်အဲ့လို website မျိုးတစ်ထောင်ကျော်ကိုဖယ်ရှားနိုင်ခဲ့ပါတယ်။
Homeland Security Investigations launched Operation Stolen Promise in April of this year to combat the
threat. Long era April ga ami mye long jaw yee thana ga ni Operation Stolen Promise lo ami be da de song san sit sit mu ta khu ko sa tin ye di COVID 19 ka yoga ne patat de lein nya mu rwe chain chaw mu rwe ko saung ji ge da ba. Kaba tong twe yee song san sit sit yee thana banar yee thana rwe ne cyber ya swe mu tai phye yee thana နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဌာနအားလုံးပေါင်းပြီးကိုဗစ် -19 နဲ့ပတ်သက်ပြီးလိန်ညာမှုတွေကိုတိုက်ပြတ်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးတော့ကူးစက်သူ14သန်းနီးပါးနဲ့သေဆုံးသူ 2,900 ကျော်ရှိပါတယ်။မကြသေးခင်ရပိုင်းကကြာရောက်တဲ့ကျေးဇူးတော်နေ့အတွက်လည်းလူတွေတော်များများခီးသွားကြတာကြောင့်အခုအခါမှာရောဂါပြန့်ပွားမှုတွေလည်းပိုများလာပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာအပြင်းသွားလာမှုကန့်သတ်ခဲ့တာပါ။အခုလိုဆိုးဆိုးရွားရွားအခြေအနေတွေအောက်မှာအမေရိကန်လူထုအနေနဲ့လိန်ညာခံရမယ့်အခြေအနေတွေစီတွန်းပို့နေတာကြောင့်တာဝန်ရှိသူတွေကအတုပပစ္စည်းတွေနဲ့ပတ်သက်လို့လူများသတိထားမိအောင်ဆောင်ရွက်နေကြပါတယ်
။ We have not seen any incidents of any vaccination fraud or treatment fraud.
ကာကွယ်ဆေးကုသိုလ်နဲ့ပတ်သက်တဲ့လိန်ညာမှုမျိုးတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်လူထုအနေနဲ့ကင်းအောင်နဲ့ဖြန့်ဝေတဲ့အခါမှာလုံခြုံစိတ်ချရအောင်ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ပေါင်းပြီးလက်တွဲလှုပ်ဆောင်နေပါတယ်။
ကာကွယ်ဆေးနောက်ဒီကုသမှုခံယူဖို့နဲ့ပတ်သက်လာရင်မိသားစုဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်ဖို့လဲတာဝန်ရှိသူတွေကအကြံပြုထားပါတယ်။တယ်လီဖုန်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုမေးမြန်းလာရင်မဖြေချဖို့နဲ့အင်တာနက်လူမှုကွန်ရက်မှာကိုဗစ်ပျောက်ဆေးဆိုပြီးတော့ကြော်ညာတွေတွေ့ရင်လဲအလွယ်တကူသွားပြီးတော့နှိပ်ကြည့်တာမျိုး click ကြည့်တာမျိုးမလုပ်ဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ2020ခုနှစ်အတွက် Christmas တစ်ပင်ကိုပင်မလွတ်တော်အစာဦးအနောက်ဖက်မျက်နှာစာမှာစိုက်ထူထားပါပြီ။55ပြည့်အမြင့်ရှိတဲ့ Engelmann Spruce Christmas တစ်ပင်ဟာ Colorado ပြည်နယ်မှာရှိတဲ့ Grand Mesa မြို့သားတစ်တော်ကပါ။ဗုဒ္ဓဟူးနေ့ကတစ်ပင်မိထွန်းကြီးတဲ့အခမ်းအနားတွင်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကအခုလိုပြောပါရစေ။
1964 The Speaker of the House McCormick decided
to မှာအောက်လွတ်တော်ဥက္ကဋ္ဌမက်ကောမစ်ကငင်းချင်ရေးနှလုံးချက်အတွက်တစ်ပင်ဆိုက်ဖို့ဆုံးဖြတ်ခဲ့ပြီးတော့ဒီတစ်ပင်ကို Capital Christmas တစ်ပင်လို့ခေါ်ခဲ့ပါတယ်။အဲဒီနောက်အခုလိုကာယောဂကာလပါဝင်ဆယ်စုနှစ်၅ခုအတွင်းအမေရိကန်တွေဟာနှစ်စဉ်နှစ်တိုင်းစင်စက်မပြတ်တစ်ပင်ဆိုက်ထုတ်ခဲ့ပြီးတော့ပျော်ရွှင်နှစ်သိမ့်စေခဲ့ပါတယ်လို့ဆိုပါတယ်။
အော်ဒေါက်တာနန်စီပလိုစီနဲ့တူကော်လိုရာဒိုလွှတ်တော်ကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခုံမှုတွေခရစ်စမတ်ရာသီမှာရောက်ရှိလာလိမ့်ရှိတဲ့ပျော်ရွှင်မှုတွေဟာဒီခရစ်စမတ်သစ်ပင်မီးထွန်းနှိမ့်လိုက်တဲ့အချိန်ကနေစတင်တော့မှာပါဆိုပြီးတော့ဆူတောင်းပြောကြားခဲ့ပါတယ်ခင်ဗျာ
Now is the moment we've all been waiting for.
ဒီနေ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကြီးအဆောက်အဦကြီးရဲ့ရှေ့မှာခရစ်စမတ်သစ်ပင်တွေကိုစတင်စိုက်ထူမီးထွန်းညှိကြပါတယ်။နယူးယောက်မြို့က Rockefeller Center မှာဆိုရင်လည်းခရစ်စမတ်သစ်ပင်ကိုမီးထွန်းညှိခဲ့ပါတယ်။ဒီနေ့မှာတော့ COVID ကရောဂါကြောင့်လူအနည်းကျဉ်းသာတက်ရောက်ခဲ့ပြီးတော့လူများတက်ရောက်ခွင့်ကိုတော့ပိတ်ထားခဲ့ပါတယ်။ဒီဇင်ဘာ2ရက်ပေါ်တုန်းနေ့မှာအမြင့်ပေ23မီတာရှိတဲ့ Norway Spruce သစ်ပင်ကို Rockefeller Center ရှိမှာစိုက်ထူရတယ်။ဤ only ဘိုင်းကကိုလေးကြီးရဲ့အပင်ကိုအခုခါမှာတော့မန်ချီရှိတဲ့မီဂျိုးတွေမီးသီးထောင်ပေါင်းချီတောက်ပတဲ့ Crystal Cherry နဲ့အလှဆင်ထားပါတယ်။တဲ့ပင်မီထွန်းကြီးရဲ့ခန်းနာမှာတော့ကြိုတင်ရိုက်ကူးထားတဲ့တီဆူပြောပြမှုတွေကိုပြသခဲ့တာပါဒီစီဇန်ကိုနိုင်ငံတော်ဝန်ရုပ်မြင်သံကြားကနေလည်းပြသခဲ့ပါတယ်ကယောဂကာလဖြစ်တာကြောင့်တစ်ပင်ကြီးဖို့လာကြသူတွေအတွက်နေရာလုတ်ပေးထားပြီးတော့အချိန်လဲကတ်သက်ထားပါတယ်1932ခုနှစ်ကနေဒီစီဇန်ကိုစတင်လာခဲ့တာဖြစ်ပြီးတော့1933ခုနှစ်ကနေစတင်ပြီးနှစ်စဉ်မပြတ်တစ်ပင်ဆိုင်ကြည့်ခဲ့တာပါ
အခုဆက်ပြီးသိပ္ပံနဲ့မြေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ယူသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှကောင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်းကိုကော်စစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှကောင်းဆီးဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတာကို Jasper Knight Company ကချင်းမြင်တဲ့အထက်လိပ်အင်ဂျင်နီယာဦးအောင်စင်ကဒီကမ္ဘာမှာဆက်ပြီးပြောပြပေးမှာပါ။
အသုံးများတဲ့ match ကတော့တစ်ခုရှိပါတယ်။ particle match ဆိုတဲ့အသုံးကဆက်ထားတယ်။ဟိုကတော့အချက်ပြပေါ့လေ။ flat match အမျိုးအစားပေါ့။ base match အမျိုးအစားပေါ့။အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဘာလို့ဆိုရှိရင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုး၅လွာဆက်ပြီးတော့တကယ်ကိုသေးုံလုံကနေမှာသုံးနိုင်တဲ့ match အမျိုးအစားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုတော့တဲ့ set တွေရှိပါတယ်။
ဆရာပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာကိုဆရာဘလို့ဤပညာတွေတောင်းရလဲဆရာ
ဟုတ် max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအဲ့နဲ့အချီပေါ့လေအတူအချီတို့အဲ့အရာတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားနဲ့ max ကိုကြည့်မယ်ဆိုရှင်ပေါ့ဖေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်ကြတော့အချီသူရိုးတော့မထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအကြီးပြောင်းလုပ်ပြီးတော့မှာအပေါက်ကလေးဖောက်ပြီးတော့မှာအဲ့ဒီအကြီးပြောင်းပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမဲ့စခုကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်ပြီးပြီးတော့ဒီအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ
်တကယ်လို့ကိုယ်စင်းနဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြီးနေဆိုရင်ဒီပါနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းစည်းတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟုတ်ကဲ့
ချုပ်ဖို့ပေါ့
။ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းစည်းကဘယ်လောက်လောက်ရှိနေတယ်လဲဆရာ
။ကုန်ချမ်းစည်းကဘယ်လောက်လောက်ရှိနေသလိုရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်သလိုရှိရင်အော်တိုမက်တစ်စနစ်ပါသလိုရှိတော့အကြမ်းများတွေပမာငွေ3000ဒီပါလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဒီစီမီအော်တိုပေါ့လေအော်တိုမက်တစ်မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ဘဝင်လောက်ရှိပါတယ်ဒီ max ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့300ဆိုလို့ရှိရင်300ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ရှိအချက်ပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ notes ပါကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြီးလို့ရှိရင်ပြရလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်ကွဲပြီးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်။အဲ့ဒါတွေကိုတောင်းလျှောက်တဲ့တုန်းကအော်တိုမက်တစ်ဖြစ်သွားပါတယ်။တောင်းလျှောက်မှုအပြင်နဲ့တဝက်တစ်ကက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူအယ်ဆိုလို့ရှိရင်လုံးဝမန်နျူအယ်သုံးတာပါ။အ အဲ့တော့မြန်မာမျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအမြစ်ပမာဏက3450ပေါင်းညလောက်ပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
။ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုကြီးနေတစ်ခုမှဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တဲ့အနေအထားရှိပါတယ်အဲ့ဒီဆက်ရုံနေရအနေအထားကအကျန်းများပြီသူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity က10မိလစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံ3ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပို့ပြီးတော့သက်သာတဲ့နှုံးသားတွေပေါ့သက်သာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကြမ်းတွေရဲ့ပေါက်သင်းရရဆိုလို့ရှိရင်တော့ဘက်တစ်ခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပါလေအဲဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြီးပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သုတ်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဒီလူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစာဝင်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတိုင်ကိုရှားပါတယ်ဒါကြောင့်မလို့သာပထမဆုံးအဝိမက်ဆယ်အစားထိုးမယ်ဆိုတော့အဝိမက်ဆယ်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့စာဝယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရရှိမယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်ဆယ်ကစာချုပ်ရဲ့မက်ဆယ်ကအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ဒီထက်ပိုပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့နေသားမှာရှိပါတယ်ခင်ဗျာ
အခုလောလောဆယ်မှာအဝိမက်ဆီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမ
လဲအဲ့ဒါကအသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့နေသားမှာရှိပါတယ်အဝိမက်ဆိုကျွန်တော်တို့ဒီစာချုပ်ရဲ့မက်စခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်းလွာပေါ့အဲ့ဒီအပြင်းလွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တွေအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10မိုက်ခရွန်လောက်ရှိပါတယ်အဲ့ဒီ10မိုက်ခရွန်လောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10မိုက်ခရွန်လောက်ကိုအဲ့တော့ဒုတိယအလွာလဲကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်တဲ့အထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 မိုက်ခရွန်အရွယ်အစားရှိတဲ့အမှုန်တွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယအလွာအကြမ်းများအဖြစ်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်ကူက30ငိုင်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကပါဆိုကျွန်တော်တို့အဝိမက်ကိုလည်းပဲအဝိမက်နှလောရဲ့ဂျားထဲမှာအဝိမက်နှောက်အဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီ surgical mask disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလောရဲ့ဂျားထဲမှာအေးရလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micron အရွယ်စားကြည့်တဲ့အမှုန်တွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလဲအဖယ်လုပ်မယ်ပေါ့လေအဲ့ဒီအလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
ချင်းနဲ့အထက်လေး engineer ဥအောင်စင်ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤတင်ရာကဏ္ဍကိုဒီမှာပဲကျမ်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ကြအောင်ပါ။
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးအတွက်ပြည်ခရက်တပတ်ကကြောက်တဲ့ Thanksgiving ကျေးဇူးတော်နေ့အားလည်းရမှာစုဝေတွေ့ဆုံတာမျိုးမလုပ်ဖို့ကြမှာရေးတာဝန်ရှိသူတွေတိုက်တွန်းခဲ့ပေမဲ့အများစုကလိုက်နာခြင်းမရှိခဲ့ကြပါဘူး။တောင်ကိုရီးယားနိုင်ငံမှာ6လတာကာလအတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားရသူအများဆုံးအဖြစ်နဲ့ပြည်ခရက်24နာရီအတွင်းပိုခရက်24နာရီအတွင်းပိုကူသူ629ယောက်တိုးလာပါတယ်။ဒီထဲကလူပေါင်း6000ကပြည်တွင်းမှာကူးခံရတာဖြစ်ပြီးတော့80ရာခိုင်နှုန်းကပိုအထူးကြ90ရာလူထူထပ်တဲ့ဆိုးမြူသဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြနေမှာပြောပါတယ်။တောင်ကိုရီးယားမှာဒီနှစ်အစောပိုင်းကတည်းကကယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အော်တိုဘောလာနောက်ပိုင်းပိုကူဆက်မှုပြန်တိုလာတာပါအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာတလားလောက်ထိပိုကူဆက်မှုဆက်တိုက်ကျဆင်းလာနေတယ်ဆိုပေမဲ့ပြီးခဲ့တဲ့24နှစ်အတွင်းပိုးတွေ့သူက3,600ကျော်ရှိပါတယ်COVID-19 ကာယောဂါအရေးနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရပ်ကိုကုလသမဂ္ဂမှာကြာရပြင်းနေကစတင်ကျင်းပနေပါတယ် ကုလသမဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုဗစ်-19ကာယောဂါတိုက်ဖျက်ရေးမှာညီညွတ်စွာပူးပေါင်းဆောင်ရွက်ဖို့ညီလာခဥက္ကဋ္ဌကအစီအစဉ်ဖွင့်ပွဲမှာတိုက်တွန်းသွားပါတယ်။ကာယောဂါကြောင့်ဆင်းရဲချမ်းသာကွာဟချက်ပိုကြီးမလာသလိုဆင်းရဲတဲ့တိုင်းပြည်မှာပိုးပြီးတော့ထိခိုက်နေရပေမဲ့ဒီအချိန်ဟာလက်ညှိုးထိုးအပြစ်တင်နေရမယ့်အချိန်မဟုတ်ပဲစုပေါင်းအားနဲ့လုပ်ကိုင်ရမယ့်ကာလ
ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျေးဇူးနားပ
This program has come to you from the Voice of America, Washington.